တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့လူနာတွေဟာပြီးခဲ့တဲ့လရက်အတွင်း6ဆတိုးလာတယ်လို့တောင်ကိုရီးယားတာဝန်ရှိသူတွေကဒီကနေ့စနေနေ့မှာပြောပါတယ်။တောင်ကိုရီးယားမှာကိုရိုနာကူးစက်လူနာ346ဦးထိရှိသွားပါပြီ။လူနာအများစုကတော့ဒေဂူးမြို့နယ်အနီးတစ်ဝိုက်ကခရီးယန်ဖျားကျောင်းတစ်ကျောင်းအပြင်ဆေးရုံတစ်ခုနဲ့လည်းဆက်ဆက်နေတာပါ။ဒီအခြေအနေတွေကြောင့်ဒေဂူးကလူသွားလူလာများတဲ့နေရာတွေကိုရှောင်ရှားဖို့သတိပေးချက်တွေထုတ်ပြန်ထားသလိုစာတင်ကျောင်းတွေကိုလည်းပိတ်ထားပါတယ်။ဒေဂူးမြို့အနီးကချုံတူးမြို့ဆေးရုံမှာတော့ရောဂါပြန့်ပွားမှုရှိအောင်ဆိုပြီးတော့ဆေးဝါးနဲ့ပစ္စည်းကိရိယာတွေကိုတနေရနဲ့တနေရကျိုးနဲ့တွေ့တမ်းပြီးတော့ပေးပို့နေတာပါကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဟာဆိုးရတဲ့အနေအထားတစ်ခုကိုရောက်လာနေပြီလို့တောင်ကိုရီးယားကျန်းမာရေးဒုဝန်ကြီးကင်ဂွန်လစ်ကပြောပါတယ်ဒါပေမဲ့လည်းဒေဂူးမြို့တဝိုက်ကိုတော့ထိန်းချုပ်ထားနိုင်မယ်လို့လည်းပြောဆိုသွားပါတယ်လူကြီးနှစ်တန်းခွဲရှိတဲ့ဒေဂူးမြို့မှာပထမဆုံးယောဂါကူးစက်ခံရသူကိုပြေးခဲ့တဲ့အင်္ဂါနေ့မှာတွေ့ရှိတာဖြစ်ပြီးဒီယောဂါကြောင့်သေဆုံးသူ2ဦးထိရှိသွားပါပြီလူနာ190ကတော့ရှင်ဂျန်ဂျီခရီးယန်ဖျားကျောင်းနဲ့ဆက်ဆက်နေတာပါအဲ့ဒီဖျားကျောင်းကိုနှစ်ကြိမ်တက်ရောက်ခဲ့တဲ့အသက်60အရွယ်အမျိုးသမီးမှာယောဂါပိုးရှိကြောင်းစမ်းသပ်တွေ့ရှိခဲ့တာလည်းဖြစ်ပါတယ်။ဒေဂူးမြို့ကိုအထူးစီမံခန့်ခွဲရမယ့်ဆုံးအဖြစ်ဘို့အစိုးရကကြေညာလိုက်တယ်လို့ဆေးရုံအတွက်လိုအပ်တဲ့အိပ်ယာကရင်ဆေးဝါးကရိယာတွေနဲ့ဆေးဝန်ထမ်းတွေကိုလည်းပေးပို့ထားပါတယ်။